ဦးအောင်နဲ့ခင်ဗျဒီကနေ့ကျင်းပတဲ့ကြားနာပွဲမှာအထက်လွှတ်တော်မှမစ္စတာဂျင်းဘွတ်ကမြန်မာနိုင်ငံမှာကျင်းပမဲ့ယူကောက်ပွဲကိုထောက်ခံဖို့သူကတိုက်တွန်းသွားပါတယ်ခင်ဗျအဲ့ဒါဦးအောင်နဲ့တို့ဘယ်လိုမြင်ပါသလဲခင်ဗျ
စင်နီတာဝက်ကလည်းကျွန်တော်တို့အစကတည်းကလည်းသဘောပေါက်ပြီးသားလေဒီနာဖာနဲ့ဟိုတရင်တည်းနေခြင်းနဲ့နာဖာရဲ့လှုပ်ရှားမှုတွေကိုထောက်ခံခြင်းနဲ့ဒါအဓိကရွေးချက်ကတော့ဒီနာဖာကိုချင်းကပ်ဇီယိုနီယာအပြင်ဒီတရုတ်ကဩဇာခံဖြစ်မသွားအောင်လုပ်မယ်ပေါ့ဗျာဒါသူ့ရဲ့အတွေ့အခေါ်သူ့ idea ပေါ့အဲ့တော့မြန်မာနိုင်ငံအခြေအနေကိုလည်းသူကတက္ကသိုလ်သိသိရလို့သူကယူဆထားတယ်ပေါ့ဗျာတကယ်တော့သူကျွန်တော်မြင်လာတော့မြန်မာနိုင်ငံအနေထောက်သေးချာမသိပါဘူးအခုသူပြောတဲ့နာဖာဘက်ကဒီလုံမဲ့ယူကော့ပွဲအော်တိုဘတ်၁၀နှစ်မှာဖြစ်မယ်လို့နောက်ကယူကော့ပွဲကိုထောက်ခံသိနေလို့စသဖြင့်ပြောတယ်။အဲဒါကြီးကဟိုကျွန်တော်အခိုင်အမာပြောရတာကတော့ဒီစီးနေထက်လွတ်တော်မှာလွတ်တော်ကိုဆိုလေတရားရှိအဲ့တရားထဲမှာအဲ့လိုမျိုးနာဖာဘက်ကိုမျက်နှာသာပြီးရသဘောတမ်းရှိတဲ့လွတ်တော်မှာကသူတရားပွဲရှိပါတယ်။ကျန်တဲ့60ကျော်ကသူနဲ့တခြားစီပါပဲ။ဒါကျွန်တော်ဗာကြောင့်သိကြအောင်လဲဆိုတော့အခုပဲကျွန်တော်တို့ဒီဆန်ရှင်ပေါ့နော်ဒီနာဖာစိုးစုကိုဆိုချမှတ်ထားတဲ့စီးပွားပြည်စုံကိုတက်တန်းတုပ်ဖို့အတွက်ဥပဒေမူကြမ်းတရားကိုအထက်လွှတ်တော်မှာအောက်လွှတ်တော်မှာတင်ထားပြီးသားရှိတယ်။အဲဒီအထက်လွှတ်တော်မှာတင်ထားတဲ့ဥပဒေမူကြမ်းကိုဒီကနေ့ထိပေါ့အထက်လွှတ်တော်မှာ6ဆန့်နဲ့တယောက်ကဟိုပူတွဲအဆိုပြုထားတာ။နောက်ထပ်လည်းဟိုလာပြီးဟိုဒီပြုကြတယ်ဟိုပူတွဲအဆိုပြုကြလဲဦးမယ်။ဆိုတော့အခုကကျွန်တော်တို့က3ပုံ2ပုံလောက်6ခန့်ဖို့ရနေပြီ။ဒါအကြီးကြီးအဖြစ်ပြင်ချင်ဝက်ကဲသဘောထားဟာသူတယောက်ထဲနဲ့ပတ်သက်တဲ့သဘောထားဖြစ်ပြီးတော့စီးနေအထက်လွှတ်တော်တရားလုံးကိုစားမပြုဘူး။နောက်ကအမေရိကန်အစော့လည်းကိုစားမပြုဘူးဆိုတော့ကျွန်တော်အသေးချပြောရပါတယ်။
ဟုတ်ကဲ့โอเควันนี้အဲ့တော့ तू อ่ะဒီကနေ့ကျွန်တော်တို့ RFA ကိုတည်တံ့သူကိုဖြေတဲ့အဖြစ်တစ်ခုတည်းမှာ तू က NND နဲ့ပတ်သက်ပြီးတော့ NND ခေါင်းဆောင်မယားသူ့ကိုအမျှမျှတတဘယ်ဘက်ကမှအစိုးရဘက်ကော NND ဘက်ကောမရဘဲကြဲကြားလူတမတ်ကြကြဝင်ရောက်ဖြေရှင်းပြတာကိုမြင်မြင်ပါတယ်လို့ကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းအပြင် NND ခေါင်းဆောင်တယောက်ကကျွန်တော်တို့ပြောခဲ့ပါလေအဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့က Mr. Jin Bwet ကိုအဖြေတောင်းတဲ့အခါကျတော့ तू ကခရောက်တည်တဲ့အတိုင်းမဲတဲ့ကု NND ကကွဲနေပြီပဲတဲ့သူတို့ရုပ်ကပွဲဝင်မဲ့လူကဝင်ကြမှာပဲတဲ့ပါတီထောင်ပြီးပြီပဲလို့သူအဲ့လိုပြောတယ်ခင်ဗျအဲ့တော့ NND ပါတီကွဲသွားပြီးရုပ်ကပွဲဝင်တဲ့လူကဝင်မဲ့ဆိုတဲ့အခု तू ပြောတဲ့စကားမျိုးရောဥအောင်တယ်လို့ဘယ်လိုယူဆလဲခင်ဗျ
ကျွန်တော်တို့တာဝန်မဲ့ရဲ့စကားပါဗျာတာဝန်မဲ့ရဲ့စကားဆိုတော့ကျွန်တော်တို့ဒီအမေရိကန်ပြောင်းစုရဲ့သဘောထားမြန်မာဒီမိုကရေစီအားစုကြီးထောက်ခံအားပေးဖို့မြန်မာဒီမိုကရေစီအားစုကြီးထောက်ခံအားပေးဖို့ဆိုတဲ့နေရာမှာဒေါက်တာဆန်းစုကြီးခေါင်းဆောင်တော့အမေရိကန်ဒီမိုကရေစီဖွဲ့ချုပ်ကခေါင်းဆောင်နဲ့ဦးဆောင်တဲ့ဒီမိုကရေစီလှုပ်ရှားမှုကြီးကိုအားပေးထောက်ခံဖို့ပါပဲဆိုတော့ဒေါက်တာဆန်းစုကြီးနဲ့မြန်မာဒီမိုကရေစီဖွဲ့ချုပ်ရဲ့စွန့်ပစ်ချက်ကကျွန်တော်တို့ဒီအမေရိကန်ပြောင်းစုအစိုးရကသူတို့ရဲ့မူဝါဒချမှတ်တဲ့နေရာမှာလှုပ်ရှားမှုဆောင်တဲ့နေရာမှာအလေးနဲ့ထည့်သွင်းစဉ်းစားမယ်အချက်ပါဆိုတော့ဒေါက်တာဆူကြီးနဲ့တကွာဒီမြို့သားတွေမှုစုဖွဲ့တကွာနေဘာကြောင့်ယူကောက်ပွဲမဝင်ရသလဲဒီကောက်ပွဲဝင်လို့မရဘူးဘလို့အချိန်ကြီးကဖန်တီးတတ်လဲဆိုတော့ဒါဟိုလေဂျင်မှာဆင်သွားသလိုထင်ရှားနေတဲ့ကိစ္စပါဒီလိုအချိန်ကြီးကိုမကြည့်ပဲနဲ့ဟိုပါတီတွေကတချို့ခွဲထွက်ပြီးတော့ဒီကောက်ပွဲဝင်တဲ့အတွက်ကြောင့်မလို့ဒါသူတွေလုပ်ပိုင်ခွင့်ဖြစ်တယ်ဒါကြောင့်မလို့ဒါပြောရောဝင်မဲ့လူတွေရှိတဲ့အတွက်ကြောင့်ယူကောက်ပွဲထောက်ခံမယ်ဆိုတော့ဒါအင်မတန်မှဟိုသေးသိမ့်လုံးပါတယ်ဒီနာဖတ်ယူကောက်ပွဲကိုဟိုထောက်ခံဖို့တပတ်သက်လှုံ့ဆော်နေရတယ်ကျွန်တော်တို့ဒီအဲ့ဒါလောက်ကိုနိုင်ကြတဲ့အမေရိကန်နိုင်ငံကြီးကောက်မှတခါမှမတွေ့ဘူးပါဘူး
ဟုတ်တယ်ကျေးဇူးပါဗျာ
ဟုတ်ကဲ့ဗျာ